ကယားပြည်နယ်ဒေသခေါ်ကရင်နီပြည်မှာနိုမာလ17ရက်နေ့ကစတင်လိုက်တဲ့တစ်လေးလုံးစစ်စင်ရေးအရှိန်ဟာဒီကနေ့အထိလွိုက်ကော်မြို့နယ်အနီးတစ်ဝိုက်မှာတိုက်ပွဲတွေဖြစ်ပွားနေတယ်လို့ဒေသခံတွေကပြောပါတယ်။လွိုက်ကော်မြို့ကနေစစ်ရှောင်သူဥယေကတော့ခန့်မှန်းခြေ 9,000 ကျော်အထိရှိနေပြီလို့ကူညီပေးနေသူတူက VOA မြန်မာပိုင်းကိုပြောပါတယ်
။ 9,000 ကျော်တော့ရှိတာထဲမှာကျွန်တော်3,000ခွဲတော့အာကျွန်တော်မြို့ဆွတ်ခွာပြီးတော့မှနေဆက်ရဒေသတွေမှာတွားရောက်ခိုးလုံကြတော့ဗောနော်တချို့ကကျတော့ရှမ်းပြည်တောင်ပိုင်းပင်လောင်စီဆိုင်တောင်ကြီးလောင်ရွှေအစရှိတဲ့ဒေသမှာကိုဟိုရွှေပြောင်ကြတယ်တချို့ကကျတော့ဒီမော့ဆိုဘရူဆိုဘက်မှာဟိုပြန်လာပြီးတော့မှဟိုခိုးလုံကြတဲ့ဟာမျိုးတွေရှိတာဗောနော်အဓိကတော့ဘာလို့လဲဆိုတော့သူတို့ရိတ်ခါတော့ရေးပေါ်ဟိုဆန်းစီဆာရေးပေါ်လို့တယ်ပြီးတော့မှဆောင်းအဒီဖြစ်တဲ့ကြောင့်မလို့ဟိုနှွေးထွက်တွေလိုအပ်မှုတွေတွေ့နေရတယ်ဗောနော်ဟိုပြောလဲဆိုတော့သူတို့ထွက်လာကြတဲ့ဟာပေါ်တဲ့တဲ့ကိုယ်ကနဲ့ထွက်လာကြတဲ့လူတွေကများတယ်များတဲ့ခါကျမှရေပေါ်ဟိုဟာဒီထောက်ပံ့မှုတွေလိုအပ်မှုတွေရှိနေတော့ပဲဗောနော
်မြေပြင်မှာအမှန်တကယ်ဆစ်ရှောင်နေရသူဥယေကအခုလက်လန်းမီတလောက်စည်ရင်းပြည့်စုံထားတဲ့အရေအတွက်ထက်ပိုပြီးတော့များနိုင်တယ်လို့လည်းဆိုပါတယ်2021ခုနှစ်သကောင်စည်ရင်းအရာဆိုရင်ကယားပြည်နယ်မှာခံမှန်းခြေလူဥယေက3သိန်းနီးပါးရှိပါတယ်လွိုက်ကော်မြို့မှာတော့လူဥယေက6,000ကျော်ရှိပါတယ်ကယင်းဤလူသားချင်းစာနာထောက်ထားမှုဆိုင်ရာအကူအညီပေးရေးအဖွဲ့ KHAI ကလက်လန်းမီတလောက်ပြုစုထားတဲ့စည်ရင်းထဲမှာတစ်လေးလုံးစစ်စင်ရေးစတင်လိုက်တဲ့နိုမာလ17ရက်နေ့ကနေ28ရက်နေ့အထိအရက်သားပြည်သူတည်ဆုံးခဲ့ရတဲ့ဥယေကတော့အနည်းဆုံး86ဦးအထိရှိခဲ့ပြီဖြစ်ပါတယ်။အဲ့ဒီအထဲမှာအသက်မပြည့်သေးတဲ့ကလေးငယ်12ဦးလည်းပါဝင်တယ်လို့ဖော်ပြထားပါတယ်။မြို့သိမ်းတိုက်ပွဲတွေစတင်လိုက်ခရဲကလွိုက်ကော်မြို့ပေါ်မှာနေထိုင်သူမရှိသလောက်ဖြစ်သွားတယ်လို့ KHAI ရဲ့တာဝန်ခံတဦးကပြောပြပါဗျ
။ဒီလွိုက်ကော်ကလည်းနောက်ဆုံးကြံတဲ့မြို့လို့ပြောရမှာပေါ့နော်။ဒီတိကဆကဆာရဲ့ဒီရန်ရန်ကိုဟိုလည်းပဲလက်မြို့လည်းပြောလို့ရမယ်။အဲ့မှာကျွန်တော်တို့ဒီမြို့ဒေသပွဲကိုစားလောက်တာပေါ့နော်။အခုဆိုရင်ကျွန်တော်တို့ဒီလွိုက်ကော်မြို့ပေါ်မှာဟိုနေလို့တော့မရတော့ဘူး။တချို့ရက်ကွက်ကြိုကြားတွေမှာပဲနေကြတာဟာမျိုးတွေဟိုရှိတော့ပေါ့နော
်။အရက်သားထိခိုက်သေးဆုံးတဲ့အကြောင်းရင်းတွေကတော့လက်နက်ကြီးထိမှန်တာလေးချောင်းတိုက်ခိုက်ခံရတာနဲ့ပြစ်တက်ခံရတဲ့ဖြစ်စဉ်တွေကြောင့်လို့ပြောပါတယ်အဝိတထဲကိုတစ်ခုနဲ့ကိုလွတ်ယုံပြီးတော့ထွက်ပြေးလာရတဲ့ဆစ်ဆောင်တွေအတွက်အခြေခံအကူအညီတွေအရေးပေါ်လိုအပ်နေပြီးကုန်သွယ်ရေးလမ်းကြောင်းတွေပိတ်ဆို့ထားတဲ့အတွက်ကူညီပေးနေသူတွေမှလည်းအခက်တွေ့နေတဲ့အခြေအနေဖြစ်နေတယ်ဆိုတာကိုအခုလို့ပြောပြပါတယ
်ဒီမော်ဆိုပရိုဆိုဖတ်မှာကကျတော့ဟိုကုန်သွယ်ရေးလမ်းကြောင်းမှုကပေးဝါပြီးပေးဝါကကျတော့ဒီရေခါပြက်လက်မှုတွေကျတော့ကြုံတွေ့နေရတာပေါ့နော်အမဆန်စီစားဝေလို့မရအောင်ဒက်စီတလီတာဆိုရင်18,000 18,000 ठी တော့ဈေးတက်နေပြီပေါ့နော်ဒါတော့မှရောင်းမဲ့လူကမရှိဘူးဖြစ်နေတယ်ဒါတော့ဒီမိုးစုံမှာရှိလက်ရှိအခြေအနေလက်ကောမှာလည်းဒီအတိုင်းမှာပဲခင်ဗျာလက်ကောမှာလည်းတိုက်ပွဲလေးဖြစ်နေတာပေါ့နော်အခုကျွန်တော်တို့အနေနဲ့ဟိုနိုင်ငံတကာဖွဲ့စည်းတွေကို humanitarian assistance တွေပို့ဖို့များလိုအပ်လာတယ်ဟိုအမန်ဂျက်စီဖြစ်တဲ့ကြောင့်မို့အရေးပေါ်တုတ်ပွင့်မှုကိုလက်များစွာနဲ့ထိရောက်စွာတုတ်ပြန်ဖို့အတွက်ကျွန်တော်ခိုင်နေတဲ့ဒီကနေ့ပြောကြားချင်တာပေါ့နော်ဟုတ
်ကယင်းဤပြည်ကဆစ်ဆောင်နေအတွက်လူသားချင်းစာနာထောက်ထားမှုအရေးပေါ်အကူအညီတွေပြည်ရင်းပြည်ပကနေပေးနိုင်ဖို့ကိုလည်းကယင်းဤပြည်ဂျားကာလာအုပ်ချုပ်ရေးကောင်စီ IEC ကထုတ်ပြန်ထားပါတယ်နိုမာလာ17ရက်နေ့တစ်လေးလုံးဆစ်စီရေးစတင်လိုက်တဲ့တစ်ချိန်ထဲမှာပဲကယင်းဤတပ်ပေါင်းစုတွေကလွိုက်ကော်ဒီမော့ဆိုနဲ့မိုးပြဲမှာရှိတဲ့စစ်ကောင်စီတပ်စခန်းတွေကိုဝင်ရောက်တိုက်ခိုက်သိမ်းပိုက်ရာကနေနှစ်ဖက်တိုက်ပွဲတွေပိုးပြီးတော့မှပြင်းထန်လာတာလည်းဖြစ်ပါတယ်ရှင်